မနက်ကမှ COVID-19 ရောဂါကူးစက်ခံသူဦးရေ8000ခွဲနီးပါးရှိသွားပြီဆိုတာချမ်းမိုင်နယ်အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာတွေ့ရပါတယ်။ဒီနေ့မှာနောက်ထပ်တခွဲတီးပြူလူနာ1560ထပ်မံတွေ့ရှိရာကြောင့်ရောဂါကူးစက်ခံသူစုစုပေါင်း84882ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်နောက်ထပ်သေဆုံးသူ26ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း1686ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။လုံခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ18954ခုကိုစစ်ဆေးခဲ့ပြီးအခုဆိုရင်ဓာတ်ခွဲနမူနာပေါင်း 96,900 ကျော်စမ်းသပ်စစ်ဆေးခဲ့ပြီးဖြစ်ပါတယ်။ဒီနေ့မှာဆင်းရုံကဆင်းခွင့်ရသူ869ယောက်ရှိရာကြောင့်ရောဂါသက်သာပျောက်ကင်းလာသူဦးရေဟာလည်း 95,633 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။မနေ့ကတော့ပြည်ပကပြန်လာသူ10ယောက်အပါအဝင်စုစုပေါင်းဓာတ်ခွဲအတီးပြူလူနာ1592ယောက်ရှိခဲ့ပါတယ်။ဒီထဲမှာရန်ကုန်တိုင်းက935ယောက်နဲ့အများဆုံးဖြစ်ပြီးမကိုးတိုင်းက208ယောက်နဲ့ဒုတိယမန္တလေးတိုင်းက185ယောက်နဲ့တတိယအများဆုံးဖြစ်သလိုအေရဝတီတိုင်းက132ယောက်ပါဝင်ခဲ့ပါတယ်ခင်ဗျာ။